အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ဟာဂျပန်နိုင်ငံတိုကျိုမြို့ကိုဒီကနေ့ရောက်ရှိပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်အစိုးရအပြောင်းလဲကာလမှာအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးနားလည်မှုမလွဲစေဖို့ဂျပန်ဝန်ကြီးချုပ်ဂျပန်ပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကတရားရဂိုင်းနှုန်းပြည့်အတူလက်တွဲရှိနေမယ်ဆိုတာကိုခိုင်မာပြသဖို့အတွက်ဒီနေရာကိုသူလာခဲ့တာဖြစ်တယ်လို့ဝန်ကြီးချုပ်မက်ဒစ်ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။အခုခီးစဉ်တွင်ဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကီရှိဒာဂျပန်ကာကွယ်ရေးဝန်ကြီးတိုမိုမီအီနာဒါတို့နဲ့လည်းဝန်ကြီးမက်ဒစ်တွေ့ဆုံသွားမှာဖြစ်ပါတယ်။ဒီကနေ့အစောပိုင်းကတော့တောင်ကိုရီးယားနိုင်ငံကနေမထွက်ခွာခင်မှာဝန်ကြီးမက်ဒစ်ကအမေရိကန်ဒါမှမဟုတ်အမေရိကန်ရဲ့မဟာမိတ်တွေပေါ်မြောက်ကိုရီးယားဘက်ကလှုပ်ဆောင်လာနိုင်တဲ့ဘယ်လိုနျူကလ িয়ার ချင်းချောက်မှုမျိုးကိုမစိုးထိထိရောက်ရောက်အင်အားတုံတုံပြန်သွားမယ်ဆိုပြီးအာရှဒေသတွင်အမေရိကန်ရဲ့ရည်ရှိမဟာမိတ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုထက်လောင်းအာမခံပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့သူအနိုင်ရခဲ့တဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးမှုအတွင်းမှာတကယ်လို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့လက်ရှိအမေရိကန်အစိုးရကပေးနေတဲ့စီးရဲအကူအညီတွေနဲ့ပတ်သက်လို့ငွေကြေးတိုးမြင့်မျှဝေမခံစားဘူးဆိုရင်အဲ့ဒီနိုင်ငံတွေမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့ချိန်ချောက်ပြောဆိုခဲ့ပါတယ်ခင်ဗျာ။